ဟိုအကြီးကတော့ကျွန်တော်တို့ဒီမိုးရွာလာတာနဲ့အကြီးကခက်ခဲတာတော့နေရာထိုင်ရတာပေါ့အရရာဆင်မပြေဘူးသူကတချို့ကလေးတွေနဲ့ဟိုဟာမိရှိတဲ့မိသားစုတွေဆိုရင်ဟိုဟာကလေးတွေကိုတခြားအိမ်ကိုပြောင်းပြီးတော့ဒီအရရာတွေရှိတယ်သူတို့အဲ့ဒီဒီကျွန်တော်တို့ပြေးထားတဲ့ဆောင်ကားလေးဒီအကာအမိုးပဲလုံတော့အကာမလုံးမကာမရှိတော့ပို့ပြီးတော့ခက်ခဲသစ်တာပေါ့ဒါကြောင့်သူတို့ကဒီညာညာဘက်ဆိုရင်ဒီမှာ ကန်ကြီးစစ်ချောင်းစခန်းနဲ့တခြားစစ်ချောင်းစခန်းတွေမှာလည်းမိုးရွာတာတခုတည်းမဟုတ်ပဲလေရင်းတွေပါတက်ခတ်နေတာကြောင့်ရှိတဲ့တေးတွေကိုကြိုတုပ်ပြီးတော့ဖြစ်လို့နေထိုင်နေရတယ်လို့ကန်ကြီးစစ်ချောင်းစခန်းတာဝန်ခံကိုရွှေစိုးကပြောပါတယ
်လေတိုက်တယ်မိုးလေးရွာနေတယ်သူစစ်ချောင်းစခန်းလူကနေရတာလုံးဝကိုဆင်ပြူးပြစစ်ချောင်းစခန်းကဟာတာပူလိုက်တာတာပူလိုက်မိုးဆိုတော့အောက်ကရေဆိုးတာတော့ပြီးလေတိုက်ရင်ဟွာဟွာဟွာသွားတော့လားလို့ရှိတယ်လေအခုလက်ရှိကတော့ကျွန်တော်တို့ကဟိုစိုးတွေနဲ့တုတ်ပြီးနေဗျာအခုစိုးတွေတော့တုတ်ထားတယ်ဗျာအဲရလာတော့အဆင်မပြေဘူးဗျခလေးတွေရောတဲကြီးတွေရောလည်းသူဖြစ်သလိုနေနေရတယ်ဗျာကွာကျွန်တော်တို့ကတော့စဉ်းစားတာကတော့အိမ်တွေပါတယ်မိုးခုမဲ့အိမ်တွေတော့ဆောက်နေတယ်ဗျာဒါမဲ့ဘာကျဲကမရှိတော့ကျွန်တော်တို့လုံးဝအဆင်မပြေဘူးဗျာ
လက်ရှိရှိမှာဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့အလွန်အကောင်တဲ့ဆိုင်ကလုန်းမုန်တိုင်းဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပေမဲ့ကမ်းရိုးတန်းဒေသဖြစ်တဲ့ရခိုင်နောက်ပိုင်းကိုလည်းရိုက်ခတ်မှုရှိမယ်လို့မြန်မာနိုင်ငံမုစလာကထုတ်ပြန်ထားပါတယ်လက်ရှိရှင်ဒီရခိုင်နောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားသလိုကိုဗစ် -19 ရောဂါဖြစ်ပေါ်နေခြင်းဖြစ်တာကြောင့်ရခိုင်နောက်ပိုင်းမှာရှိတဲ့စစ်ချောင်းစခန်းတွေမှာမုန်တိုင်းနဲ့ပတ်သက်ပြီးကြိုတင်လှုပ်ဆောင်ဖို့ခက်ခဲနေတယ်လို့ရခိုင်ပြည်နယ်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိဦးရီမွန်ဦးကပြောပါတယ
်ဒီလောလောဆယ်လက်တလောကဒီကိုဗစ် -19 နဲ့ပတ်သက်တဲ့ရောဂါကလည်းရှိနေတယ်နောက်ပြီးတော့ဒီခုမုန်တိုင်းဘေးအန္တရာယ်လည်းရှိလာပြန်ဆိုတော့ယခင်ကတော့ကျွန်တော်တို့ကတော့သင်တန်းလို့ပါလို့ပါချတော့လောက်ပြီးတော့တကယ်တည်းစီမံချက်တွေရေးဆွဲတာတွေပါဒီနဲ့တော့လုပ်ခဲ့တာပေါ့ဒီနေ့အနေထားမှာတော့နေမြေဆင်းပြီးတော့ဒါတွေကို awareness training ဒီပြည်သူအသိပညာပေးဆောင်ရွက်တဲ့ဒီမုန်တိုင်းကာလာကုတ်တွေတောင်မှဒီအဝါရောင်လိမ္မော်ရောင်နေရောင်ညိုရောင်ဆိုင်ရောင်ဆိုတဲ့ဒီရောင်တွေတောင်မှပြည်သူတွေသိဖို့မလွယ်ဘူးလေစပေးရအမျိုးထားပြီးတော့ယောဂါတမျိုးဆိုတော့အခက်အခဲတော့ရှိနေမယ်ဒါပေမဲ့ဘာပဲဖြစ်ဖြစ်ဗျာကျွန်တော်တို့ကတော့အကောင်းဆုံးဖြစ်အောင်တော့ဆောင်ရွက်ပေးရမှာပေါ့ဆောင်ရွက်ပေးဖို့တာဝန်လည်းရှိတာပေါ့နော်အဓိကကတော့လောလောဆယ်အနေထားမှာတော့
ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးလာကြတဲ့စစ်ချောင်းဥယျာဟာ 36,000 ကျော်အထိရှိလာတယ်လို့စစ်ချောင်းတွေကိုစည်ရင်ကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများစည်ရုံ REC ကထုတ်ပြန်ထားပြီးအစိုးရရဲ့စည်ရင်မှာတော့ဧပြီလ27ရက်နေ့အထိစစ်ချောင်းဥယျာ 9,000 လောက်သာရှိနေတာပါရခိုင်ပြည်နယ်တွင်းမှာလက်ရှိအချိန်ထိတိုက်ပွဲတွေလည်းပြင်းထန်နေသလိုတိုက်ပွဲတွေကြောင့်စစ်ချောင်းစခန်းတွေကိုရောက်ရှိနေကြတဲ့စစ်ဘေးဒုက္ခသည်တွေကတော့စောဝတ်နေရေးအတွက်စိုးရင်ရသလိုလက်ရှိဝင်ရောက်ဖို့ရှိနေတဲ့အပင်းအိုင်ဖိုင်ဆိုင်ကလုန်းမုန်တိုင်းကိုလည်းစိုးရင်နေကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်ကနေသတင်းပေးပို့ပါတယ်